အမေရိကန်ဒေါ်လာ60ဘီလီယံဘူလောက်ရှိတဲ့တရုတ်တုံတင်သွင်းကုန်ပစ္စည်းအမျိုးပေါင်း 1,300 နီးပါးပေါ့ကုန်သွယ်ကုန်စည်းကြိမ်စတင်လုပ်ဆောင်ရမယ့်သမရရဲ့အမိန့်ထုတ်ပြန်ချက်တစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါပြီဒီလိုရကြောင်းအမေရိကန်နည်းပညာကုန်သွယ်လုပ်ငန်းမှာတရုတ်တို့ရင်းနှီးမြှုပ်နှံနိုင်စွာအကန့်အသတ်ဖြစ်သွားစေပြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဖြစ်မဲ့အလားအလာပေါ်လာပါတယ်တရုတ်တို့ရဲ့ကုန်သွယ်ရေးပိုင်းလုံဆောင်ချက်တွေဟာကြိုးကြောင်းစီလျော်မှုရှိသလားဒါမှမဟုတ်ခွဲခြားသတ်မှတ်တာရှိသလားအမေရိကန်ညာနာထုတ်ကုန်မူပိုင်ခွင့်တီထွင်ဖန်တီးမှုဒါမှမဟုတ်နည်းပညာဖွံ့ဖြိုးမှုကိုထိခိုက်စေသလားစတာတွေကိုဆန်းစစ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကဦးဆောင်ပြီးစုံစမ်းစစ်ဆေးမှုတစ်ခုလုပ်ခဲ့တာရဲ့ရလအနေနဲ့အခုလိုလုံဆောင်မှုဆုံးဖြတ်တာပါခုနှစ်လကြာစုံစမ်းစစ်ဆေးပြီးတဲ့နောက်ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုချိုးဖောက်မှုရှိတယ်ဆိုတာကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကတွေးခဲ့တာပါကျွန်တော်တို့ရဲ့ညာနာထုတ်ကုန်တွေကိုအကြီးအကျယ်ခိုးယူခံရတာတွေဖြစ်နေပါတယ်လို့အမိန့်ကြော်ညာစာလက်မှတ်ထိုးပွဲမှာသမ္မတထရမ့်ကပြောပါတယ်။ဒီရုပ်အပါအဝင်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့အခွန်အောက်ဆိုင်ရာအပြန်အလှန်သဘောတူညီချက်တွေအမေရိကန်ကလိုချင်တယ်လို့သမ္မတကပြောပြီးသူတို့ကကျွန်တော်တို့ကိုအခွန်အောက်ရင်ကျွန်တော်တို့ကလည်းသူတို့ကိုအလားတူကောက်မှာပဲလို့အင်ဖြူတော်မှာလုပ်တဲ့လက်မှတ်ထိုးပွဲမှာသမ္မတထရမ့်ကပြောသွားပါတယ်။